ဂျမရောမူပါဇတူတော်မောင်ရေပညာနဲ့ပတ်သက်ပြီးမြတ်စွာဘုရားရှင်ဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တစ်ခုရှိပါတယ်ပညာတမာအာဘာနတ်တိတဲ့အဓိပ္ပာယ်ကတော့ပညာနဲ့တူသောအလင်းရောင်ဆိုတာမရှိဘူးဆိုတာပါပဲတကယ်လဲပညာဟာလူတစ်ယောက်ရဲ့အနာဂတ်ကိုအဆုံးဖြတ်ပေးနိုင်ပါတယ်တိုင်းပြည်တစ်ပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုကိုတိုင်းတာခြင်းရဲ့အဲ့ဒီတိုင်းပြည်မှာပညာတတ်လူကြီးဘယ်လောက်ရှိသလဲဆိုတာနဲ့ရေဘူးရချိန်ထိုးကြည့်လို့ရနိုင်ပါတယ်ငါတို့တိုင်းပြည်မှာလဲပညာရေးကဏ္ဍကိုညှင့်တင်ဖို့စူးစမ်းတဲ့အနေနဲ့2012ခုနှစ်မှာပညာရေးဝန်ကြီးဌာနကကိုပိုင်မှတ်ပုံတင်ဤဥပဒေကိုပြဋ္ဌာန်းပြီးကိုပိုင်အကြောင်းတွေကိုတရားဝင်ဖွင့်လင်းခွင့်ပြုခဲ့ပါတယ်အခုဆိုရင်ငါတို့နိုင်ငံမှာပုဂ္ဂလိကကိုပိုင်အကြောင်းပေါင်း438ကျောင်းရှိနေပါပြီလက်ရှိပညာရေးကိုညှင့်တင်ဖို့အတွက်ကိုပိုင်အကြောင်းတွေကိုတရားဝင်မှတ်ပုံတင်ပြီးဖွင့်ဖို့ခွင့်ပြုခဲ့ပေမဲ့ငါတို့နိုင်ငံရဲ့ပညာရေးအဆင့်အတန်းဟာအမှန်တကယ်ရောတပြေးညီမြင့်မားလာပါရဲ့လားလို့ပြန်ပြီးသုံးသပ်ကြည့်ကြရအောင်ပါဟိုးအရင်မဆာလာခေတ်ကငါတို့နိုင်ငံရဲ့ပညာရေးစနစ်ဟာအားလုံးတပြေးညီရှိခဲ့ကြပါတယ်အခုခေတ်လိုကိုပိုင်ကျောင်းတွေမရှိသေးတဲ့အတွက်ပတ်စံရှိတဲ့သူတွေရဲ့သားသမီးရောပတ်စံမရှိတဲ့သူတွေရဲ့သားသမီးပါအစိုးရကဖွင့်လှစ်ထားတဲ့ကျောင်းတွေမှာသာပညာသင်ကြားခွင့်ရှိခဲ့ကြပါတယ်ပုံပြီးတာလွန်ကောင်းမွန်တဲ့ပညာရေးစနစ်ဆိုတာမရှိတဲ့အတွက်အားလုံးဟာဒန်းတူအခွင့်အရေးပဲဖြစ်ခဲ့ပါတယ်အခုခေတ်မှာတော့အဲ့ဒီလိုမဟုတ်တော့ပါဘူးငွေကြေးအမြောက်များပေးပြီးပိုပြီးကောင်းမွန်တဲ့ပညာရေးစနစ်ကိုရွေးချယ်လာနိုင်ပြီဖြစ်တဲ့အတွက်ကျောင်းသားချင်းအတူတူပတ်စံရှိတဲ့သူတွေရဲ့အသားသမီးကပိုပြီးကောင်းမွန်တဲ့ပညာသင်ကြားရေးစနစ်ကိုသင်ကြားလာနိုင်တာပညာသင်ကြားမှုမှာဒန်းတူအခွင့်အရေးဆိုတာလည်းမရှိတော့ပါဘူးကိုပိုင်ကျောင်းတွေမှာကျောင်းရဲ့နာမည်ကျော်ကြားမှုအပေါ်မူတည်ပြီးကျောင်းဝင်ကြီးကိုအမျိုးမျိုးကောက်ခံကြပါတယ်နာမည်ကြီးကျောင်းတစ်ကျောင်းဆိုရင်မူလတန်းကျောင်းသားတစ်ယောက်အတွက်တစ်နှစ်တာကျောင်းလာကကိုကျပ်30ကျော်ယူပြီးအထက်တန်းကျောင်းသားတစ်ယောက်အတွက်ကိုကျပ်30နီးပါးယူပါတယ်အောင်မြင်ပြီးသားကျောင်းတကျောင်းမှာကျောင်းသားအကြီးအတွက်ကထောင်ကနန်းလောက်ရှိတဲ့အတွက်ကျောင်းရဲ့တနှစ်တာဝင်ငွေဟာအလွန်ကိုများပြားလှပါတယ်ငါတို့အောင်ချက်ကောင်းတဲ့ကျောင်းအိတ်ကျောင်းစားဘောရာဆောင်တွေဆိုရင်ပိုးပြီးကျေးမြင့်ပါတယ်ရန်ကုန်မြို့ကညောင်ပင်လေးဈေးုံတရုံမှာဖွင့်ထားတဲ့ဘောရာဆောင်ဆိုရင်ကိုတန်းကျောင်းသားတယောက်အတွက်တနှစ်စာကျပ်43သိန်းယူပြီးဆယ်တန်းကျောင်းသားတယောက်အတွက်ဆိုရင်ကျပ်48သိန်းအထိတနှစ်စာယူပါတယ်3လ6လ9လ10လတွေမှာအခန်းပေါင်းများစွာယူပြီးဖွင့်ထားတာပါဈေးရုံဆိုတော့အခန်းချင်းကလေးတွေကလေဝင်လေထွက်မကောင်းပဲပူလောင်အိုက်ဆက်မွန်းကျက်မှောင်မဲနေပါတယ်ပုဂ္ဂလိကကျောင်းတဲ့ဘော်ဒါဆောင်တွေမှတ်ပုံတင်ကြရတဲ့အခါမှာတတ်မှတ်ထားတဲ့ကျောင်းဧရိယာအကျယ်ဝန်းစာကြည့်လိုက်သိပ်ပံခန်းအားကစားခန်းကွန်ပျူတာခန်းမျူးစစ်ခန်းပရိုဂျက်တာခန်းကျောင်းသားဥယျာဉ်နဲ့ဆရာဆရာမဥယျာဉ်အချိုးစားညီမျှမှုရှိမရှိတင်ကြားတဲ့ဆရာဆရာမတွေရဲ့အရေးချင်းနဲ့ပတ်သက်တဲ့အထောက်ခံစာတင်ကြားခွင့်လိုင်စင်အားလုံးပြည့်စုံမှတရားဝင်မှတ်ပုံတင်ချပေးတာပါဒါပေမဲ့လက်ရှိပေါ်ပြပါအချက်လက်တွေနဲ့ပြည်စုံတဲ့ကိုပိုင်ကျောင်းတွေဟာငရုနိုင်ငံမှာလက်ချိုးရည်အောင်ဆယ်ကနန်းတာတာလောက်ပဲရှိပါတယ်။အများစုကပညာရေးဝန်ကြီးဌာနကသတ်မှတ်ထားတဲ့စံချိန်စံညွှန်းနဲ့ညီတဲ့အနေအထားမှာရှိမနေကြပါဘူး။ကိုပိုင်ထက်တန်းကျောင်းတွေကိုစစ်ဆေးရေးဝင်တဲ့အခါမှာအခြေခံပညာဦးစီးဌာနကလက်ထောက်ညှို့မှုဦးစီးအရာရှိနဲ့ကြီးကြပ်ရေးမှုအဆင့်ရှိတဲ့သူတွေကစစ်ဆေးကြရပါတယ်။သူတို့ကိုကျောင်းတာဝန်ရှိတဲ့သူတွေကတန်ဖိုးရှိတဲ့လက်ဆောင်ပစ္စည်းအပါအဝင်ငွေသားသိန်းနဲ့ချီပြီးနှစ်ဆင်ပေးရခံရပါတယ်။ပညာရေးဝန်ကြီးဌာနကသတ်မှတ်ထားတဲ့ကျောင်းအင်္ဂါရက်နဲ့မညီညွတ်ပေမဲ့အဲ့ဒီလိုနားလည်မှုယူပြီးလိုင်စင်ကျထားတဲ့ကျောင်းပေါင်းမြန်မာနိုင်ငံမှာယာနဲ့ချီပြီးရှိနေပါတယ်။ဒါကိုအစိုးရကတည်တည်ချာချာပြန်လည်စီစစ်ပြီးကျောင်းအင်္ဂါရက်နဲ့မညီညွတ်တဲ့ကိုပိုင်ကျောင်းတွေကိုအရေးယူကြက်မှတ်တင်ပါတယ်။ဒါမှလည်းကျောင်းသားမိဘတွေကုန်ကြထားတဲ့ကုန်ကြငွေနဲ့ထိုက်တန်တဲ့ဝန်ဆောင်မှုကိုပြန်ပြီးရနိုင်မှာပါ။နောက်ပြီးအဲ့ဒီကျောင်းတွေရဲ့အခွန်ထမ်းဆောင်မှုကိုလည်းတိတိချာချာပြန်ပြီးစီစစ်တင်ပါတယ်အဲ့ဒီကိုပိုင်ကျောင်းတွေမှာအလွတ်လုံနေတဲ့ဆရာဆရာမတွေအပေါ်ကျောင်းတီထောင်ထားတဲ့သူကအခွင့်အရေးချိုးပေါက်ပြီးနိုင်ထက်စီနင်းပြုကျင့်နေတဲ့အနေအထားတချို့ကိုလည်းကြားသိနေရပါတယ်ဥပမာကျောင်းဝင်းအဝင်ဝမှာဆရာဆရာမတွေကိုအလှည့်ကျရက်ဆောင်နေပြီးကျောင်းသားလာပို့တဲ့ကျောင်းသားမိဘတွေကိုမင်္ဂလာပါဆိုပြီးနှုတ်ခွန်းဆက်သစေတာကျောင်းကားပေါ်ကဆင်းလာတဲ့ကျောင်းသားတွေရဲ့ကြောပိုးအိတ်တွေနဲ့ထမင်းကြိုက်တွေကိုယူပြီးကျောင်းသားတွေကိုစာသင်ခန်းထဲထိလိုက်လံပို့ဆောင်စေတာကျောင်းပြတ်တဲ့ကျောင်းသားတွေရဲ့စာအုပ်ထဲကိုဆရာဆရာမတွေကစာပြန်ကူးထည့်ပေးရတာစိုးသွမ်းတောင်းကျမ်းတဲ့ကျောင်းသားတွေကိုစူပိုင်ရိုက်ပိုင်ခွင့်မရှိတာစူခဲ့ရိုက်ခဲ့ရင်ဆရာမတွေကိုကျောင်းထုတ်တဲ့အထိအေးအေးယူအပြစ်ပေးတာကျောင်းသားနဲ့ကျောင်းသားမိဘတွေကကွန်ပလိန်းတက်လာရင်တမတမက်ကြကြမဆုံးပြတ်ပဲဆရာဆရာမတွေကိုသာအေးအေးယူအပြစ်ပေးတာစတဲ့နိုင်တဲ့စီနင်းဆန်တဲ့အနေအထားမျိုးကိုကိုပိုင်ပုဂ္ဂလိကကျောင်းတချို့မှာကျင့်သုံးနေတယ်လို့အသေးချာသိရပါတယ်ငါတို့ဒါမျိုးဟာကျောင်းသားတွေရဲ့ mindset တဲ့မှာဆရာဆရာမတွေကိုသူတို့ရဲ့မိဘတွေကပိုက်ဆံပေးငှားထားတဲ့အလုတ်သမားပုံစံမျိုးအထင်ရောက်စေပြီးကို့ကျေးဇူးရှင်ဆရာဆရာမတွေကိုအကရဝဖြစ်စေနိုင်တဲ့စိတ်မျိုးမွေးမြူစေဖို့မျှောက်ပင့်ပေးသလိုဖြစ်နေပါတယ် ကျောင်းလွယ်အိတ်ကအစဆရာဆရာမတွေကတည်ဖို့ပေးရကိုယ့်ဘာသာကိုကျောင်းပြက်ကွက်တာကိုဆရာဆရာမတွေကစာကူးပေးနေရတာကြောင့်ကျောင်းသားတွေရဲ့ကိုယ့်ကိုယ်ကိုအားကိုးတဲ့အလေးအထကိုယ့်လုပ်ရပေါ်တာဝန်ယူမှုတွေကိုပါဖျက်ဆီးပစ်တယ်လို့ဖြစ်စေနိုင်ပါတယ်။ဒါကြောင့်ဒီလိုအမူအကျင့်မျိုးပြုမှုဆောင်ရွက်လာအောင်တွန်းပို့နေတဲ့ကိုယ်ပိုင်ကျောင်းတချို့ကိုလည်းဥပဒေနဲ့အညီထိထိရောက်ရောက်အပြစ်ပေးပြီးလိုအပ်ရင်လိုင်စင်မှာပြန်ရုပ်သိမ်းတဲ့အထိအရေးယူဆောင်ရွက်ပေးဖို့တိုက်တွန်းလိုက်ပါတယ်။ကဲပါလူကလေးရေမင်းလည်းအမှန်တကယ်စစ်မှန်တဲ့နိုင်ငံတကာနဲ့ရင်မောင်တန်းနိုင်တဲ့အစ်စ်မြင့်ပညာရေးစနစ်ကိုခံစားဆန်စားနိုင်တဲ့ပညာတတ်လူငယ်တယောက်ဖြစ်လာနိုင်ပါစေလို့ငါဆုတောင်းပေးလိုက်ပါရယ်ကွယ်မင်းရဲ့ချစ်လာစွာသောအဖဆန်နီဦး